မြန်မာနိုင်ငံကစံတပါအဓိကစိုက်ပျိုးထုတ်လုပ်ရမြဝကျွမ်းမော်ဒေတာကစပားခင်းတွေမှာမကြသေးခင်ကစလို့စပားဖြတ်ပိုးတွေကျလာလို့အဆုံးရှုံးတွေနဲ့ရင်ဆိုင်နေရတယ်လို့ဒေတာကန်တွေနဲ့လယ်သမားတွေကပြောကြပါဗျ။ဒီလိုပုံမွှားအနေရကကာကွယ်နိုင်ဖို့တက်ဆိုင်ရာအဖွဲ့အစည်းတွေကနေအစီအမံတချို့ကိုစလုပ်နေတယ်လို့လည်းဆိုပါဗျ။နာဂတ်ဆိုင်ကလုန်းလေဘေးတန်တင့်ရကနလန်ထူဖို့ရေချိုးပတ်နေကြတဲ့တောင်သူတွေအခုလိုတပူပေါ်နှစ်ပူဆင့်ကြုံနေရတဲ့အခြေအနေတွေကိုစုံစမ်းထားတဲ့ကိုအောင်လုံးကပြောပြပေးပါအောင်ရှင်။
လီဗီရန်စိုးဝါဆုံးခံခဲ့ရတဲ့မြဝကျွမ်းမော်ဒေတာကຫນွေစပားခင်းနေမှာတင်းနံဖြတ်ပိုးတွေကျလာလို့လယ်သမားတွေခက်တွေ့နေကြရတာပါလီဗီရန်ကနလန်ထူဖို့ကြိုးပမ်းနေရခြင်းရာသီဥတုဖောက်ပြန်မှုတွေစပားထွက်ကျဆင်းတာတွေနဲ့အခုနောက်ဆုံးရေသိမ်းချိန်ကြမှာပိုးမွားဘေးအန္တရာယ်ကျင်းဝတဲ့ဖြစ်မျိုးနဲ့ထပ်တိုးနေရတာလို့ဗိုလ်ကလေးမျိုးကလယ်သမားတူကပြောပြပါတယ
်ဟုတ်ကဲ့အဲ့ဒီမှာဘိုးတွေကျတယ်တော့ငါတချို့ဘိုးကျတဲ့လယ်တွေဆိုလို့ဒီစိုးလောက်တယ်ပေါ့ကျေးလို့မရတဲ့အခြေအနေမှာရှိလူတွေကတော့ဘလိုဖြစ်နေလဲဆိုတော့လူတွေကအခုစပားတွေကလည်းခြေသေးချိန်မှာပိုးတွေကျတော့စားဝတ်နေတိတ်မပြေလဲဘူးပေါ့ခင်ဗျာပိုးကျတဲ့စပားကိုဒင်းကောင်းတော့လေးပါလေးတွေ့တော့ရိပ်ရိပ်ရိုက်ပြီးတော့အဲ့ဒါလေးပဲအခုခြေသိမ့်နေကြတာကတော့မကောင်းဘူးပိုးတော့50တိုးတဲ့လေအခု30တောင်ရဖို့မလွယ်ဘူးအဲ့လိုအခြေအနေတွေရှိတယ်ဒီနေ့ကစပားတွေကလည်းအရင်အထွက်ဆောက်ကြတယ်ပြဆောက်တာလေဘုံမမှန်တာလည်းပါတယ်။နောက်ပြီးရာသီဥတုမမှန်လို့လေအဲဒီအထွက်ဆုတ်တာလည်းပါတယ်။ငွေရကြတော့ဘိုးကြပြီးတော့လူတွေကတော်တော်အထွက်ဆုတ်ကြတယ
်။ဘူလေးမျိုးကလက်သမားတူပါလက်တလုံးမျိုးဝကျုံမော်ဒေတာစပားခင်းတွေကိုကြာနေတဲ့သီးနှံဖြတ်ပိုးတွေအားဆိုရင် Brown Plant Hooper BPH လို့တူကခေါ်သုံးဆွဲတဲ့အင်းဆက်ပိုးတစ်မျိုးလို့လည်းသိရပါတယ်။ဒီလိုစပားခင်းတွေပျက်စီးရတဲ့အထိဖြစ်နေရတဲ့အခြေအနေတွေကိုကာကွယ်နိုင်ဖို့အတွက်ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO နဲ့တခြားသက်ဆိုင်ရာအဖွဲ့အစည်းတွေကအစီအမံတွေလုပ်နေပြီလို့လည်းနီးစပ်သူဝန်ထမ်းတယောက်ကပြောပါတယ်။အခုဆိုရင်ဖြာပုံဘိုကလေးစတဲ့ဒေတာရင်းကကြေးရွာအုပ်စုတချို့ကအေကာပေါင်း150လောက်ကိုပူးတက်ဆေးပပြန်းနာတွေလုပ်ထားတယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းစပားခင်းများပြားကတော့ဒီလိုအစီအမံတွေကိုအချိန်မီမရနိုင်ခဲ့လို့ပျက်စီးမှုတွေရှိခဲ့တယ်လို့မြို့ဝကျွမ်းမော်ဒေတာမှာစေနာဝန်ထမ်းအကူအညီပေးရေးလုပ်စေနာဝန်ထမ်းအကူအညီပေးရေးလုပ်ငန်းတွေလှုပ်ဆောင်နေသူတယောက်ကပြောပြပါတယ်။စပားတွေက
ပိုးတွေကမမြင်အောင်အဲ့တပင်းအပင်တွေကဘယ်လိုဖြစ်လာလဲဆိုတော့အရွက်ကလေးတွေကနေရင်းညာချင်းညှို့ညှို့ညှို့ညှို့လာဆိုတော့အပင်မဲ့ပုံစံမျိုးဖြစ်လာကြတာမှာ၃ရက်လောက်လည်းနေလဲနေတော့စပားတွေကနင်းနန်းတော့ရဲ့အဲပြီးတော့မှစပားတွေကိုးကြမ်းမင်းသိအဲ့လိုတီးတဲ့အချိန်အဲ့လိုမတိတိချင်းပေါ့ဗျာဒီ layer site ရဲ့ဌာနကတော့လိုက်လံပုံရိပ်ပြီးကြီးပြတ်ဆောင်ရဲ့ပြီးနေရတယ်တွေ့ရတယ်အဲဒါပေမဲ့လည်းလလန်းမမီတော့ဘူးပေါ့လေပြောမယ်ဆိုရင်တရားမှာအဲ30ရာခိုင်နှုန်းလောက်တချို့နေရာတွေမှာပျက်စီးတယ်လို့ကျွန်တော်သိရတယ်အဲ့နောက်တစ်ချက်ကလည်းပဲဒီမိုးကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်ကလည်းပဲစပားကောင်များကိုပျက်စီးစေတယ်ပေါ့နော်အဲ့တချို့နေရာမှာဥမာပေါ့မနေ့ကဆိုလို့ရှိရင်ဒီမလော့ခနဆိုကြောင့်အဲကိုင်းတော့မကူပြမှာဆိုလို့ရှိရင်အဲစပားတွေကတချို့အပင်ပေါက်နေတာတွေ့ရတယ်အဲနောက်ပြီးတော့ကျွန်တော်တို့ဟိုဟိုင်းစီတိုင်းနဲ့မဆိတ်လို့တကံဘက်တို့မှာဆိုလို့ရှိရင်လည်းစပားတွေတချို့အပင်ပေါက်ပြီးတော့ပြောမယ်ဆိုလို့ရှိရင်ချိန်လို့ရှိရင်သခွဲတတာအဆင့်ပဲရှိမယ်အနေထားမျိုးတွေတွေ့ရတယ်အဲလေသမားတွေအနေနဲ့ကတော့နာကျင်မုန်တိုင်းတန်ခံထားရတာပထမတစ်ပိုင်းပေါ့နောက်တစ်ခါဒုတိယအကြိမ်ကသူတို့ရဲ့ဘဝပြောင်းလဲတည်ဆောက်ရေးတွေမှာကလည်းမလုံမကြုံနဲ့အခက်အခဲတွေမျိုးစုံရင်ဆိုင်ရတဲ့အခြေအနေတွေကြောင့်ဟိုထပ်ပြီးတော့သူတို့ဒီမိုးစဘာပစ္စည်းမြေစဘာမယအခြေအနေမျိုးတွေမှာကတော့လယ်သမားတွေအတွက်အတော်တော်ပဲအချက်တည်းအချက်ခဲပေါင်းစုံရင်ဆိုင်ရမယ်လို့ပြောရမှာပဲဗျ
။စေနာဝန်ထမ်းအကူအညီပေးလုပ်ငန်းလှုပ်ဆောင်နေသူတယောက်ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့စပယ်ကြီးလို့တင်စားပြောဆိုရတဲ့မြို့ဝကျွမ်းမော်ဒေတာမှာနာခေဆိုင်ကလုံးလေးပင်းတဲ့တင်ရကနလန်ထူဖို့ရေချိုးပန်းနေကြရတဲ့တောင်သူတွေနှွေစပားရေသိမ်းချိန်တင်းနံဖြတ်ပိုးတံခံနေရလို့ဒပူပေါ်နှစ်ပူဆင့်ကြုံနေရတဲ့အခြေအနေတွေကိုသူကပြောပြသွားတာပါခင်ဗျာ။